Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ9ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ line number 3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါရှင်။အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုကိုစံမိုးဝင်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ဒုံးကျည်နဲ့နျူကလ িয়ার ဆန်သက်တာတွေကိုရပ်ဖို့တရုတ်ကမြောက်ကိုရီးယားကိုပြားပေးပြောဆိုပါတယ်။ဒီကရက်ဂျပန်ထိုင်းနိုင်ငံမှောက်တာတွေမှာထောက်ခံတာပူပေါင်းပါဝင်တာတွေမလုပ်ခဲ့တဲ့အတွက်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ယုံကမြန်မာလူထုကိုကျေးဇူးတင်စကားပြောပါတယ်။ပေါင်တော်မှာလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမရှိဘူးလို့ဒုတိယသမ္မတဦးမြင့်စွေကမြင်လိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေမှာတော့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကတရားမဝင်နေထိုင်လုပ်လုပ်နေသူတွေကိုဖမ်းဆီးတဲ့စစ်စင်ရေးမှာမြန်မာနိုင်ငံသားတွေလည်းဖမ်းခံခဲ့ရတဲ့အထက်မှာပါဝင်ပါတယ
်။အထောက်ထားမရှိတဲ့လူတွေကိုဖမ်းလိုက်တာ180အဲ့180ထဲမှာမြန်မာတော့ပါတယ်ပေါ့ဒါပေမဲ့မြန်မာဘယ်နှယောက်ဆိုတာဆိုကျွန်တော်ကအတိအကျမသိသေးဘူးပေါ့ဆိုတော
့မလေးရှားရောက်အများမြန်မာအလုပ်သမားတွေကိုအကူအညီပေးနေသူရဲ့ပြောပြချက်နဲ့အတူပြည်စုံနားဆင်နိုင်ပါတယ်။မြန်မာပြည်မှာဖြစ်နေတဲ့ရာသီတုပ်ကွေးကိုကာကွယ်ထိန်းချုပ်ရေးကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်ချက်တွေအကြောင်းကိုလည်းမြမအရေးဆွေးနွေးကမှနားဆင်ကြရမှာပါ။ဒုတိယပိုင်းမှာတော့မြမပြည်ကပေးစာပြည်တွင်သတင်းသုံးသပ်ချက်အပြင်ကမ္ဘာတလွှထူးခြားဆန်ပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့တင်းလာနေမြန်မာခင်ထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာတိုင်းဝမ်ရဲ့ချစ်ချည်ယဉ်ညီမှုကိုထိခိုက်အောင်မလုပ်သင့်ဘူးလို့ဆိုပြီးဒုံးကျည်နဲ့နျူကလ িয়ার ဆန်သက်တာတွေကိုရပ်ဖို့တရုတ်ကမြောက်ကိုရီးယားကိုပြားပေးပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အခြေတော်အရှာနိုင်ငံများအဖွဲ့ ASEAN နဲ့တခြားဆက်ဆက်အစည်းအဝေးတွေပြင်ပမှာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုနဲ့တရားတွေ့ဆုံချိန်တွင်ရုပ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအခုလိုသတိပေးပြောဆိုတာပါ။ဒါဟာဖြင့်ကုလသမဂ္ဂကမြောက်ကိုရီးယားအပေါ်မကြာသေးခင်ကချက်မှတ်လိုက်တဲ့ဒဏ်ခတ်အရေးယူမှုအစ်စ်တွေကိုထောက်ခံတယ်ဆိုတာတရုတ်ကတက်တက်တသားပြလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ချမှတ်တဲ့ဒဏ်ခတ်ရည်ရွယ်မှုအစ်စ်ကိုတရုတ်ကထောက်ခံတဲ့ပေါ်အမေရိကန်ကတော့သတိထားပြီးကြိုးဆိုပါတယ်။ဒီအရည်ရွယ်မှုတွေကိုတရုတ်ကဘယ်လောက်လိုက်နာလုပ်ဆောင်မလဲဆိုတာအနီးကပ်စောင့်ကြည့်သွားမယ်လို့ပြောပါတယ်။အခုဒဏ်ခတ်မှုအစ်စ်တွေကြောင့်မြောက်ကိုရီးယားအတွက်တစ်နှစ်ကိုဝင်ငွေဒေါ်လာတန်း1000လောက်နင်းနာသွားမယ်အခြေအနေရှိနေတာပါ။မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေကိုတားဆီးရေးကြိုးပမ်းမှုတွေကိုအရင်တုန်းကလည်းတရုတ်ကထောက်ခံခဲ့ဘူးပေမဲ့နောက်ပိုင်းကျတော့ပြန်လျော့သွားခဲ့တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်နဲ့တော့နိုင်ငံသားရေးဝန်ကြီးစူဇန်တွန်တန်ကသတင်းတော်တွေကိုပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေကျော်ပါရေးအတွက်အပြန်အလှန်ရပ်ဆိုင်းရေးနည်းလမ်းကိုသုံးဖို့မြောက်ကိုရီးယားကိုအကြံပေးခဲ့တယ်လို့မစ္စတာဝမ်ကြီးကပြောပါတယ်။အဲဒါကတော့မြောက်ကိုရီးယားကနျူကလ িয়ার ဆန်သက်တာတွေကိုရပ်ပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ကပူးတွဲစည်းလေ့ကျင့်တာတွေကိုရပ်ဖို့ဖြစ်ပါတယ်
။ဩဂုတ်လ9ရက်တနင်္လာနေ့ဒီကနေ့ကျင်းပမယ့် ASEAN ဒေတာဆိုင်ရာ Forum ARF မှာဒေတာရင်းအကြံဖက်ဝါဒပြန့်နှံ့နေတာကိုတံပြန်တဲ့အနေနဲ့လူမှုဆက်သွယ်ရေးကွန်ရက်မီဒီယာကိုအသုံးပြုလှုပ်ဆောင်သွားရေးကိစ္စဖိုရမ်မှာတက်ရောက်တဲ့နိုင်ငံတွေကြားသဘောတူညီမှုရရှိဖို့တဲဆိုတာကို ARF အပြီးထုတ်ပြန်မှုပြင်ဆင်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ARF အစည်းအဝေးကို ASEAN အဖွဲ့ဝင်10နိုင်ငံအပြင်ဆွေးနွေးပွဲနိုင်ငံ18နိုင်ငံကဝန်ကြီးတွေတက်ရောက်ကြမှာဖြစ်ပြီးဖိလစ်ပိုင်နိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပတာပါ။တရင်းဆက်သွယ်ရေးဤပညာကဏ္ဍလုံခြုံရေးဆိုင်ရာကြိုးပမ်းမှုတွေကိုတိုးမြှင့်လှုပ်ဆောင်နိုင်မှုနည်းလမ်းတစ်ခုထူထောင်ရေးARF မှာဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်ဒီကြိုးပမ်းမှုတွေကိုဂျပန်မလေးရှားနဲ့စင်ကာပူတို့ကဥဆောင်လုပ်သွားပေးဖို့သဘောထားပေးထားကြပါတယ် ARF အစည်းအဝေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson တရုတ်နိုင်ငံသားရေးဝန်ကြီး Wang Yi နဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီး Ri Yong Ho တို့လည်းတက်ရောက်ကြမှာပါဝန်ကြီး Tillerson ဟာတနင်္ဂနွေနေ့တော့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးရုရှားနိုင်ငံသားရေးဝန်ကြီးဂျပန်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေနဲ့တရားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်
။တောင်တရုတ်ပင်လယ်တွင်လည်းနောက်လုဆောင်အောင်ကျုံ့စီမင်း COC ရေးဆွဲရေးဆိုင်ရာမူပေါင်းတစ်ခုကိုသဘောတူခဲ့ကြပြီးဖြစ်ပေမဲ့ COC တစ်ခုထွက်လာဖို့မှာတော့ ASEAN နဲ့တရုတ်နိုင်ငံတို့ကြားအပြင်းအထန်ဆက်ဆက်ဆွေးနွေးတာတွေလိုအပ်မယ်အလားအလာရှိပါတယ်။ COC ထဲမှာကျုံ့မယ်ပင်လယ်နယ်နိမိတ်ကိုသတ်မှတ်တာ COC ကိုမဖြစ်မနေလိုက်နာလုဆောင်ရမယ်လို့သတ်မှတ်တာသူတို့ရဲ့ရေချောင်းသွားလာရေးလုဆောင်ချက်တွေကိုကန့်သတ်မဲ့ဘယ်လိုအချက်မျိုးမှမစုထည့်သွင်းပါတွေကိုတရုတ်ကကန့်ကွက်လိမ့်မယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တစ်ဖက်မှာတော့အာဆီယံနိုင်ငံတွေကဆွေးနွေးပွဲတွေဆက်လုပ်သွားတာနဲ့အမျှအဲ့ဒီအသေးစိတ်တွေကိုပြောဆိုကြလိမ့်မယ်လို့မြင်ရပါတယ်။ COC ထဲမှာထည့်သွင်းတဲ့အချက်တော်များကိုလွန်ခဲ့တဲ့6နှစ်အတွင်းအချိန်အများစုမှာတရုတ်ကသဘောမတူဘဲကန့်ကွက်လာတာကြောင့် COC တခုအပေါ်သဘောတူညီရေးကိစ္စ2002ခုနှစ်ကတည်းကနှောက်နှေးနေတာပါ။တကယ်လို့များ COC တခုထွက်လာပြီဆိုရင် ောင်တိုးပင်လယ်မှာတရုတ်ရဲ့အကျိုးစီးပွားထိခိုက်ပျက်စီးတာမျိုးမဖြစ်စေဖို့အဲ့ဒါကိုအားပြော့တော့လုပ်ပြမှာပဲဆိုတာကျွန်တော်တို့တေချာပေါက်ပြောနိုင်ပါတယ်လို့တိုင်ပီအခြေဆိုင်တောင်တိုးပင်လယ်ဆိုင်ရာသုတေသနအဖွဲ့ကညွှန်ကြားရမှုဂျိုနသန်စပန်ဂလာကပြောပါတယ်3.5 တန်စတူရန်ကီလိုမီတာကျဲတဲ့တောင်တိုးပင်လယ်နယ်မြေ60ရာခိုင်နှုန်းကျော်ကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားပါတယ်။ဒါကြောင့်လဲဘရူနိုင်းမလေးရှားဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကပိုင်ဆိုင်တယ်လို့ပြောထားတဲ့နယ်မြေတွေလည်းအဲ့ဒီအထက်မှာပါနေတာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံအလေပိုင်းကစစ်အခြေစိုက်စခန်းတစ်ခုမှာတင်းငွေနေနေကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတစ်ခုကိုအလင်းမြန်ရပ်တန့်သွားအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဗင်နီဇွဲလားစစ်ကောင်းဆောင်တွေကပြောပါတယ်။တမရနီကိုလတ်စ်မာဒူရိုကတော့ဒီဖြစ်ရပ်ကိုတက်တွင်းပုံကန်သူစစ်သားဟောင်းတွေရဲ့အကြမ်းဖက်လုပ်ရလို့ပြောပါတယ်။တိုက်ခိုက်ခဲ့ရသူ2ဦးသေဆုံးသွားတယ်လို့လည်းတမရကပြောပါတယ်။သူ့ကိုယ်သူကြီးတက်ရဲ့ကက်ပရင်ဂျူအန်ကာဂူရီပါနိုလို့ပြောဆိုသူကသူ့ရဲ့တဝိုက်မှာဒါဇင်ကြောကြောအရေးအတွက်ရှိတဲ့စစ်သားတွေခြံရံပြီးတော့ရိုက်ကူးထားတဲ့ဗီဒီယိုဖိုင်တစ်ခုကိုလူမှုကွန်ရက်ပေါ်မှာတင်ထားပါတယ်။သူဟာမာဒူရိုရဲ့အလွန်ဆိုးရွားတဲ့မင်းဆိုးမင်းညစ်အုပ်ချုပ်ရေးစနစ်ကိုစန့်ကျင်တဲ့တရားဝင်ပုံကန်ချားနာသူဖြစ်တယ်လို့သူကိုယ်သူကြေညာပါတယ်ကျွန်တော်တို့ရှင်းပြလိုတာကဒါစစ်အာဏာသိမ်းတာမဟုတ်ပါဘူးဒါဟာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်အာဏာတည်ဖို့အတွက်တက်နေပြည်သူပူးပေါင်းလှုပ်ဆောင်လာတာဖြစ်ပါတယ်ဒီထက်မကတိုင်းပြည်အလုံးစုံပြတ်သုံးသွားရေးကနေကေတင်ဖို့လည်းဖြစ်တဲ့အကြောင်းသူကပြောပါတယ်တပ်ဖွဲ့ဝင်တွေဟာအခြေအနေကိုထိန်းချုပ်ဖို့အတွက်ဗလန်စီးယားပြည်နယ်မှာရှိတဲ့ပါရာမကေအစ်အခြေစိုက်စခန်းကိုပြေးဝင်သွားကြတယ်လို့ဗင်နီဇွဲလားစစ်တပ်အရာရှိတွေကပြောပါတယ်။နိုင်ငံရဲ့နောက်ွယ်ကနေတနတ်တန်တွေလည်းကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စစ်စင်ရေးအတွင်းပုံကန်ချားနာလို့သူတိုက်ခိုက်သူ2ဦးတေဆုံးပြီးတော့8ဦးကိုဖမ်းဆီးထားကြောင်းတမရမာဒူရိုကနိုင်ငံပိုင်ရုတ်တံကနေပြောဆိုပါတယ်။ကပတိန်ဂျူအန်ကဂူရီပန်နိုရဲ့အခြေအနေကတော့ဘလို့ရှိတယ်ဆိုတာမသိရသေးပါဘူးခင်ဗျာ
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္လာမနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလူလူကထောက်ခံတာပူပေါင်းပါဝင်တာမလို့ပဲတာဝန်သိစိတ်နဲ့ရပ်တည်ခဲ့တဲ့အတွက်ဆိုပြီးတော့ကျေးဇူးအထူးတင်ရှိတဲ့အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ယုံကဩဂုတ်လ6ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ပြည်သူ့ကျေးဇူးတင်တော်ဆိုတဲ့အထက်မှာဖော်ပြထားပါတယ်အဲ့ဒီဆန္ဒပြတဲ့ပြည်စကမ်းတွေကိုသက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်내ဆွေးရအဖွဲ့တွေကလည်းဥပဒေနဲ့အညီတည်ငြိမ်စွာနဲ့ကင်တွယ်ဖြေရှင်းဆောင်ရွက်ခဲ့ကြတယ်ဆိုပြီးတော့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်ဩဂုတ်လ2ရက်နေ့ကနေ9ရက်နေ့ထိမြို့ချအဖွဲ့အမိခံတန်ခါတို့နဲ့လူပုဂ္ဂိုလ်တို့ကရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာထိုင်းတပိစခန်းတွေဖွင့်ပြီးတော့အစိုးရပြုတ်ကြရေးဆန္ဒပြတောင်းဆိုခဲ့ကြတာပါဩဂုတ်လ9ရက်စနေနေ့အာရုံတက်ချိန်မှာတော့မန္တလေးတပိစခန်းကိုအာဏာပိုင်တွေကဝင်ရောက်ဖျက်ခွင်းခဲ့ပါတယ်စခန်းမှာရှိနေတဲ့တန်ခါ7ပါးနဲ့အမျိုးသမီး2ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီအထက်မှာတရားစွဲဆိုထားတဲ့ဥဆောင်တန်ခါ7ပါးလူပုဂ္ဂိုလ်9ဦးတည်းကဥဆောင်တန်ခါ6ပါးကိုဖမ်းမိခဲ့တာဖြစ်တယ်လို့တရင်းတွင်နေထုတ်အစိုးရသတင်းစာတွေမှာဖော်ပြထားပါတယ်အဲ့ဒီတန်ခါ6ပါးကိုတိုင်းတန်ခါမဟာနိုင်ကအဖွဲ့ရှိမှလူဦးလဲပြီးမန္တလေးဗဟိုအချင်းတောင်ကိုပို့ပြီးတော့ထိန်းသိမ်းထားတယ်လို့လည်းဖော်ပြပါရယ်။ကျန်တဲ့တန်ခါ5ပါးကတော့ဖန်ဝရန်ထုတ်ထားတဲ့အထက်မှာမပါတဲ့အတွက်ထွက်ဆိုခြင်းနဲ့ဝန်ခံချက်လက်မှတ်တွေထိုးပြီးကျောင်းတိုက်တွေကိုပင့်ဆောင်အပ်နိုင်ခဲ့တယ်လို့သတင်းမှာပါရှိပါရယ်။အမျိုးသမီး2ဦးကိုလည်းထွက်ဆိုခြင်းနဲ့ဝန်ခံချက်တွေလုပ်ပြီးနေရက်ကိုပြန်ပို့ပေးခဲ့တယ်လို့ဖော်ပြထားပါရယ်။ဖန်ဝရန်ထုတ်ထားသူတွေတဲကကျန်နေသေးတဲ့ဥဆောင်တန်ခါ2ပါးနဲ့လူပုဂ္ဂိုလ်9ဦးနဲ့ပတ်သက်လို့တော့ဘာမှဖော်ပြထားတာမရှိပါဘူး။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်ကလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးတုံးတတ်ဖြတ်တာတွေကျူးလွန်နေဆိုတဲ့စွပ်စွဲချက်တွေဟာမဟုတ်မှန်တဲ့အကြောင်းဒုတိယသမ္မတဦးမင်းဦးမြင့်စွေကအခုလိုညင်းဆိုပါတယ်
။ကော်မရှင်ရဲ့စုံစမ်းစစ်ဆေးချက်များကိုအခြေခံပြီးတုံ့သပြောကြားရမည်ဆိုပါရင်ကုလသမဂ္ဂလူခွင့်ဆိုင်ရာမှာမင်းကြီးယုံကတုံ့သတဲ့ Crime Against Humanity ဖြစ်နိုင်ခြေလုံးဝမရှိပါကြောင်းနဲ့ Ethnic Cleansing ဟုယူဆနိုင်သည့်အနေအထားလဲလုံးဝမတွေ့ရှိပါကြောင်းပြောကြားလိုပါတယ
်ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်နှော့ဒေတာစုံစမ်းရေးကော်မရှင်ရဲ့အပြည့်အစုံအစီရင်ခံစာကိုစနေနေ့ကထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးမြင့်စွေကအဲ့ဒီလိုပြောသွားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြုစုထားတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့တစ်ဖွဲ့ရဲ့အစီရင်ခံစာမှာတပ်ဖြတ်မှုတွေအုပ်စုဖွဲ့ပြီးတော့အဓမ္မပြုကျင့်မှုတွေစစ်တပ်ကနေနေမင်းရှင်းလင်းရေးလုပ်တာမှာကျေးရွာတွေကိုဖျက်ဆီးခဲ့တာတွေရှိတယ်ဆိုပြီးတော့ဖော်ပြခဲ့တာပါ။ကမ္ဘာတစ်လွှားမှာပြောဆိုနေကြတာတွေနဲ့တကယ်လက်တွေ့အခြေအနေကကွာခြားမှုရှိတယ်လို့ကော်မရှင်ရဲ့အတွင်းရင်းမှု ဥဆောင်မြင့်ဖေကလည်းသတင်းစာရှင်းလင်းပွဲအတွင်းပြောကြားတော့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံညုံရေးအားနည်းတဲ့အတွက်ကြောင့်လုံညုံရေးတုံးမြင့်ပြည်ကိုပြည်နယ်လွှတ်တော်မှအစိုးတင်းတွင်တောင်းဆိုခဲ့မှုတွေအကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းအောင်သိန်းကဗီဒီယိုကိုပြောပါတယ်လုံညုံရေးတပ်ဖွဲ့ဝင်တွေကကာကွယ်ပေးနိုင်တဲ့တုံးပြန်နိုင်တဲ့အခြေအနေမရှိ Song Yet Toma Pit Lulepio Bare.
ဖိလစ်ပိုင်နိုင်ငံကအင်ရှင်ပြည်လက်ခံကျင်းပနေတဲ့ရှစ်တောင်ဆန်နိုင်ငံများအဖွဲ့အာဆီယံနိုင်ငံကြ合いဝန်ကြီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးကိုတက်ရောက်ဖို့ရောက်နေတဲ့မြန်မာဒုတိယနိုင်ငံကြ合いဝန်ကြီးရက်စ်တေလာဆန်နဲ့တနင်္ဂနွေနေ့ကတိချားပြေဆုံဆွေးနွေးပါတယ်ဝန်ကြီးနှုတ်ဦးဘာရီဆွေးနွေးကြတယ်ဆိုတဲ့ဒေသကိုတော့ဘယ်ဘက်ကမှမထုတ်ပြန်သေးပါဘူး
ထောက်ထားမဲ့ရွှေပြောင်းအလုတ်သမားတွေကိုအလုတ်ခံထားတဲ့ထိုင်းလုံရှင်တွေအနေနဲ့အလုတ်သမားတွေကိုခေါ်လာပြီးတော့မှတ်ပုံတင်ဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်တနင်္လာနေ့မှာအလုတ်သမားတွေကိုခေါ်လာပြီးတော့မှတ်ပုံတင်ကြဖို့နောက်ဆုံးချက်ကိုထပ်တိုးပေးမှမဟုတ်တဲ့အကြောင်းထိုင်းတာဝန်ရှိသူတွေကသတိပေးထားပါတယ်အလုတ်ရှင်တွေကိုအလုတ်သမားတွေကမေးမြန်းဖို့အတွက်တက်ဆိုင်ရာဌာနပေါင်းစုံကတာ
တနင်္လာနေ့မနေ့ပဲထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝီတို့ကြီးညာပေးခဲ့တာပါရှင်။အခုမလေးရှားလူဝင်မှုကြီးကြရေးကတရားမဝင်နေထိုင်နေတဲ့အလုပ်လုပ်နေသူတွေကိုဖမ်းဆီးတဲ့စစ်စင်ရေးတရအကြောင်းပြောပြပါမယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာဩဂုတ်လ၄ရက်နေ့ကမလေးရှားလူဝင်မှုကြီးကြရေးဌာနအကြီးအကဲကိုယ်တိုင် UCP တရားမဝင်နေထိုင်အလုပ်လုပ်နေသူတွေကိုဖမ်းဆီးခဲ့ပါတယ်။ဈေးဆိုင်ဌာနတွေမှာအလုပ်လုပ်နေတဲ့နိုင်ငံခြားအလုပ်သမား900ကျော်ကိုဖမ်းဆီးခဲ့တာမှာလက်ရှိ180ကိုဆက်လက်ထိန်းသိမ်းထားတဲ့အထက်မြန်မာအလုပ်သမားတွေလည်းပါဝင်ကြောင်းသိရပါတယ်။ VNN နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့အတူဖမ်းခံထားရတဲ့မြန်မာပဲနှစ်ယောက်ရှိသလဲဆိုတာကိုတော့သိချာမသိရသေးတဲ့အကြောင်းမလေးရှားရောက်မြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့ကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင်ဗီဒီယိုတင်တော့မအေးမှာကဆက်ပြီးပြောပြပါမယ်ရှင်
။မလေးရှားနိုင်ငံကွာလာလမ်ပူးမြို့ကဈေးဆိုင်တန်းတွေကိုမလေးရှားလာဝကကတာဝန်ရှိသူကိုယ်တိုင် UCP ဖမ်းဆီးရမှာဩဂုတ်လအတွင်းအကြီးဆုံးစစ်ဆေးရေးတစ်ခုလို့ပြောလို့ရပါတယ်။ဖမ်းဆီးစစ်ဆေးမှုတွေအတွင်းလူ980လောက်ကိုစစ်ဆေးမေးမြန်းခဲ့ပြီးအဲ့ဒီတဲကမြန်မာတွေပါဝင်တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေသူတွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံမှာမြန်မာလူသမားတွေကိုအကူအညီပေးနေတဲ့ပရဟိတလုပ်ငန်းတွေကိုလုပ်ကိုင်နေသူကိုတီဟာမမောင်ကပြောပါတယ
်ဒီ operation တော်တော်များများမှာဒီ immigration ကအကြီးဆုံးကိုယ်တိုင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီ operation ကိုကြီးတယ်လို့ပဲပြောရမှာပေါ့နော်စဖမ်းတဲ့ဟာတော့လူရောက်900ဝန်းကျင်လောက်ဖမ်းတယ်ပေါ့နော်ဖမ်းပြီးတော့တကယ်အထောက်ထားမဲ့ပေါ့အထောက်ထားမရှိတဲ့လူတွေကိုဖမ်းလိုက်တာ180အဲ့180ထဲမှာမြန်မာတော့ပါတယ်ပေါ့ဒါပေမဲ့မြန်မာဘယ်နှယောက်ဆိုတာဆိုကျွန်တော်ကအတိအကျမသိသေးဘူးဘာလို့ဆိုတော့မနီယာမှာဖမ်းတာဆိုတော့သူတို့စီးရင်တိကျတော့မထုတ်ပြန်သေးဘူးနောက်တချို့တွေက permit ရှိတယ်ဒါပေမဲ့နေရာကွဲလွဲလို့နောက်တချို့ကျတော့အလဲဗီဇာနဲ့လာတယ်ဟိုအလုပ်လုပ်ခွင့်မရှိဘူးပေါ့နော်အဲ့ဒါတွေသူတို့ပြန်စီစစ်တဲ့အခါကျရင်မြန်မာဘယ်နှယောက်ရှိတယ်ဆိုတာတော့အသေးစိတ်သူတို့ထပ်ပြီးကြီးညာပါမို့နော
်ဒါဟာပြီးခဲ့တဲ့လအတွင်းကကွာလာလမ်ပူးမြို့ကကုန်တက်ကြီးတစ်ခုကိုစီးနှင်းဖမ်းဆီးမှုတွေဖြစ်ပွားပြီးတဲ့နောက်တစ်ချိန်အဖြစ်ကွာလာလမ်ပူးမြို့ထဲမှာပဲဈေးဆိုင်နန်းတွေမှာအခုလိုမျိုးကြီးမားတဲ့စစ်စင်ရေးနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောပြပါဗ
ျ။တကယ်ကြီးကြီးမားမားဖမ်းတာဆိုရင်တော့ပထမတစ်ခေါက်ကတော့ကုန်တိုက်ပေါ့နော်။အဲဒါဒုတိယတစ်ခေါက်ကတော့ကျွန်တော်တို့ကွာလာလမ်ပူးမှာရှိတဲ့မြန်မာဆိုင်တန်းပေါ့နော်။ဒါကတော့အခုတင်စားခေါ်ထားတော့ဒါကာအသေးစားလေးပေါ့။ဘာလို့ဆိုဘင်္ဂလားဒေ့ရှ်ရှင်များတာကိုအဲ့တက်မှာ
။မလေးရှားနိုင်ငံမှာတော့တရားဝင်အထောက်အထားတွေလုပ်ဖို့အတွက်မလေးရှားအစိုးရကဖေဖော်ဝါရီလကနေဇွန်လကုန်ထိနောက်ဆုံးထားလှုပ်ဆောင်ပေးဖို့အတွက်ခွင့်ပြုပေးထားတာပါ။ဒါပေမဲ့အလို့ရှင်တော်များများဟာဒီပေါ်ပေါ်ရတဲ့တရားမဝင်အလို့သမားတွေကိုသာခိုင်းစေချင်တာကြောင့်ခုလိုမျိုးတရားဥပဒေချိုးဖောက်နေတယ်လို့လည်းမလေးရှားအနာပိုင်တွေကဆိုပါတယ်။အခုလိုမျိုးဖမ်းဆီးမှုတွေကတော့မလေးရှားနိုင်ငံတဝန်းလုံးမှာဖမ်းဆီးနေတာဖြစ်ပြီးကွာလာလမ်ပူးလိုမျိုးကြီးတွေမှာတော့ ဒီလာရဲမှာတာဟာအစည်းအဆုံးဖန်ဆီးမှုဖြစ်ပါတယ်မလေးရှားရောက်မြန်မာတွေကတော့အခုလိုမျိုးမြန်မာဆိုင်တန်းနေဘက်မှာဖန်ဆီးနေတာကြောင့်ဈေးဝယ်သွားတာတွေမလုပ်တော့ဘဲနေကြတဲ့လူစုပါတယ်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြီးသူအင်အားဝင်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားနိုင်ငံကိုတရားဝင်စေလွတ်တဲ့အလို့သမားပေါင်း 2000ရှိပြီတခြားတရားမဝင်တဲ့နည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူအားလုံးပေါင်းမယ်ဆိုရင်မလေးရှားနိုင်ငံမှာမြန်မာအလို့သမားငါးသိန်းနဲ့မနည်းရှိနေတယ်လို့လည်းပြောဆိုထားပါတယ်ရှင်
ရရှိကံမြန်မာတနင်္ဂနွေနေ့လူခွင့်ရေးကိုအောင်ကျွတ်တောင်းဆိုခဲ့ကြတဲ့ရှစ်လေးလုံးရေးတော်ပုံဖြစ်ခဲ့တာခုဆို29နှစ်ပြည့်ပါပြီအာဏာရှင်ကိုဆန့်ကျင်ပြီးတော့ပါတီဆောင်ဒီမိုကရေစီစနစ်တောင်းခဲ့ကြတဲ့ရှစ်လေးလုံးရေးတော်ပုံ29နှစ်ပြည့်မှာတော့ပါတီဆောင်ဒီမိုကရေစီနဲ့အရသာအစိုးရတရားပေါ်ထွန်းနေပါပြီရှစ်လေးလုံးလူလူလားချက်တွေနောက်86ခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေလက ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းကကြိုဆိုပါရစေ။အခုဆက်ပြီးမြမရေဆူနေခံကိုနားဆင်ရပါမယ်။မြမနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ကာကွယ်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကမြမတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ WHO ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ဂျိုးစ်ကို VOA Editor တော်ခင်မျိုးသက်ကတွေ့ဆုံမိန့်မြန်းထားပါရစေ
။Stephen Fulton, thank you very much for allowing me to interview about the health concern in Burma.
အခုလို VOA ကိုမေးမြန်းခွင့်ပြုရအတွက်ကျေးဇူးတင်ပါတယ် Dr. Stephen Paul Johnson. အခုမြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးရောဂါအခုဆက်ခံရတာတွေတည်ဆုံးတာတွေရှိနေတာမို့မြန်မာလူထုကတိတ်ကိုစိုးရိမ်နေပါတယ်ဒီရောဂါနဲ့ပတ်သက်ပြီးအန္တရာယ်အတိုင်းအတာဘယ်လောက်ရှိလဲဆိုတာကိုပြောပြပေးပါရှင
် Thank you very much for inviting me for this interview. I think it's very important to mention that influenza is yes a potentially serious disease.
ကျွန်တော်လည်းအခုလိုဖြေကြားခွင့်ရတာအတွက်ကျေးဇူးတင်ပါတယ်။တကွေးရောဂါကအသက်ကိုပါအန္တရာယ်ရှိလာနိုင်တဲ့အတွက်တကယ်ကိုဓလေ့အနက်ထားရတဲ့ရောဂါတစ်မျိုးအနေနဲ့သူတွေတိတ်ကိုစိုးရိမ်နေကြမယ်ဆိုတာကျွန်တော်နားလည်ပါတယ်လို့အသေးချာပြောပြစီဒါပေမဲ့လူသားထပ်ပူပြီးတော့မစိုးရင်ကြဘူးတော့ပြောချင်ပါတယ်လူသားတိုင်းဟာဗိုင်းရပ်စ်ပိုးတစ်မျိုးမဟုတ်တစ်မျိုးရဲ့အန္တရာယ်ကိုအချိန်နဲ့အမျှကြုံကြရတာဖြစ်ပြီးတော့တယောက်နဲ့တယောက်ဒီရောဂါပိုးကိုခုခံတဲ့နေရာမှာတော့ခွာခြားတတ်ကြပါတယ်အခုချိန်မှာမြန်မာနိုင်ငံမှာ H1N1 ဗိုင်းရပ်စ်ပိုးကူးစက်မှုရှိနေတာမို့လို့လူတွေစိုးရင်ကြမယ်ဆိုတာလည်းနားလည်ပါတယ်ဒါပေမဲ့အချိန်နဲ့မှာပဲဝမ်းသာစရာကောင်းတာကဒီရောဂါဖြစ်ပွားတဲ့အချိန်နေနဲ့အညီထိန်းချုပ်နိုင်ဖို့အတော်များများကိုကျွန်တော်တို့အတူလက်တွဲပြီးတော့မြန်မြန်ဆန်ဆန်နဲ့လုပ်နေနိုင်တာပ
ါ to get on top of the situation quickly
yes including that the measurement and
အခုလို့ကုလသမဂ္ဂနဲ့မြန်မာအစိုးရတို့လှုပ်ဆောင်နေတဲ့အထက်မှာမနေ့ကတနင်္ဂနွေနေ့တုန်းကကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာဦးမြင့်ထွေးဦးဆောင်တဲ့ပြည်ရင်းပြည်ပပညာရှင်တွေဆွေးနွေးပွဲကိုဒေါက်တာဂျိုးတက်ရောက်ပြီးဆွေးနွေးခဲ့တယ်ဆိုတာသိရပါတယ်ဘာအကြောင်းညာတွေများဆွေးနွေးဖြစ်ပါတဲ့ရှင
် that meeting sir
Yes. Yesterday, you're right, there was a 5-hour coordination meeting called for by the Union Minister of Health and Sports, Dr. Mintwe.
ဟုတ်ပါတယ်ဆွေးနွေးဖြစ်ပါတယ်။၅နာရီအချိန်ကြာပါတယ်။ဆွေးနွေးတာကပူးပေါင်းဆောင်ရွက်ဖို့ပါ။ဝန်ကြီးကကျွန်တော်တို့ WHO ကိုဖိတ်ကြားတဲ့အတွက်ဝမ်းသာပါတယ်။ရောဂါဖြစ်ပွားနေစေအခြေအနေပြည်သူတွေအကြားမှာကြိုတင်ကာကွယ်ဖို့နဲ့ထိန်းချုပ်နိုင်ဖို့အတွက်ဌာနဆိုင်ရာနယ်ပယ်အသီးသီးကကျွမ်းကျင်ပညာရှင်တွေပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးကြတာပါ။စေယုံစည်းကမ်းတွေကကုသရေးဆိုင်ရာမှာရောကာကွယ်ရေးဆိုင်ရာမှာပါပူပေါင်းလှုပ်ဆောင်ဖို့ပါ WHO အနေနဲ့တနင်္လာနေ့ဒီရောဂါဖြစ်ပွားတာကိုသိလာကြတဲ့ကနေ့စဉ်လိုလိုအကူအညီတွေပေးနေပါတယ်ဇူလိုင်လ24ရက်နေ့တနင်္လာနေ့ရက်တွေကစခဲ့တာပါဒီတစ်ပတ်အတွင်းမှာပဲအတော်များများလှုပ်ပေးနိုင်ခဲ့ပါတယ်ဝန်ထမ်းတွေတွေ့ရောလူထုနဲ့ဆက်သွယ်ဆောင်ရွက်နေတာတွေအပြင်ရောဂါမပြန့်ပွားအောင်ကာကွယ်ရေးတွေကိုပါပြန်နိုင်သမျှအမြန်ဆုံးလှုပ်ဖို့အကူအညီတွေပေးနိုင်ခဲ့ပါတယ
် Influenza is largely speaking a seasonal disease. We are in the middle of the monsoon season.
တော့ကွေးယောဂါဟာတကယ်တော့ရာသီအလိုက်ဖြစ်တာပါအခုချိန်ဟာမုတ်တုံရာသီထဲမှာပါညီမနိုင်ငံမှာဒီချိန်ဆိုဒီယောဂအများဆုံးဖြစ်တတ်တယ်လို့ဒီလိုတော့ကွေးယောဂါအဖြစ်များမယ်ဆိုတာကိုလည်းတကယ်တော့အားလုံးကပဲမျှော်လင့်ထားပြီးသားပါအိန္ဒိယနိုင်ငံမြို့မှာလည်းအလားတူပါပဲအဲ့ဒီဒေသတွေမှာဆိုရင်ညီမနိုင်ငံထက်အေရှုအန်ရန်ယောဂါပူကူးဆက်ခံရသူအရေအတွက်ပိုပြီးတော့များနေတာကိုတွေ့ရပါတယ်ဒါကြောင့
afraid or overly worried about it either.
The Burmese government, they reported to you on Wednesday, not Monday.
Myanmar Asuwa Pek ka WHO ko sa pe po pi lo aku ni taung da bodupu ni ma lo ti tha ba de. Da chaung aku lo a chain do gele twen ma WHO ga belo aku ni rin mya pe ni le so ra ko ti bi ya se shin.
How WHO provide the assistance? Yes.
Thank you again for this question, very important. WHO has been supporting technically from the beginning of the week while
Akulo Mira Jesu Tomare Taha Tek Biro Yijiwar. The WHO ga di yoga tencho fu twa nibinya bai san ya athaw pan lu pe ni ba de. Takero di yoga phit ni da ti la de pi ga de tanin la ni ga de ga sa biro pe ni da wa. Borohu ni ma ro so ya tawin shi du bak ga pan ja ra re ne adu di yoga ne tin lyo de ga we si pe nai bu. Dakwekan san tat mu lu myo nibinya akuni ri ko pe ni ba bi. Da bian yoga kusat mu ko ga kwanan bu. Uma lag ko sat pya ne sei ja bu ba. Adika dago ye ga kwen mu ko lou nan ne ani tha bo mu di biro kusat mu khan ya de a chi ni de ga kwa twa nai ma le.
Also keep an eye between the animal health sector and the human health sector. We have also heard that H5N1 has been detected in chicken, not in people, and H1N1 has been confirmed in human beings.
Now, we know H1N1 lu lu chin chin ja ku sat da de ma ka ba ne H5N1 lu တိစံတွေကနေတစဉ်ကူးစက်တဲ့ယောဂါတွေပါရှိနေတာမို့လို့သတိထားကြဖို့တော့တိုက်တွန်းနေပါတယ်။ကြက်တွေမှာဒီယောဂါဖြစ်တာကိုတွေ့ရတယ်လို့လူတွေမှာဖြစ်တဲ့ H1N1 ကြောင့်တည်ဆုံးရတာတွေလည်းရှိနေတာပါ။ကဘာနဲ့တဝမ်းမှာတုတ်ကွေးမျိုးမျိုးကြောင့်တည်ဆုံးရသူပေါင်းကနှစ်စဉ်၄သိန်းနီးပါးရှိနေတာမို့လို့ဒီယောဂါကနိုင်ငံတိုင်းအတွက်ဒီဟာဒီရောက်တိုင်းကြုံနေရတဲ့ပြဿနာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ယောဂါအတွက်အခုညမှာလည်း WHO ရဲ့ဒေတာတွင်ဘူဌာနချုပ်ဖြစ်တဲ့အိန္ဒိယနိုင်ငံယူဒေလီယုံနဲ့ဂျနီဖာကဒဗျူရှူဌာနချုပ်တို့နဲ့ကျွန်တော်တို့ဆက်သွယ်ပြီးတော့ပြန်လည်သုံးသပ်မှုတွေလုပ်ဖို့ရှိတဲ့အတွက်မိဖက်အဖွဲ့နဲ့လည်းဆက်ပြီးတော့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ထူခြားတာကတော့မြန်မာနိုင်ငံဟာကိုယ်တိုင်အတော်လေးကြိုးစားရုန်းကန်နေရတဲ့အချိန်ဖြစ်ပေမဲ့ဒီယောဂါအတွက်တုံ့ပြန်ဆောင်ရွက်တဲ့နေရာမှာတော့တိတ်ကိုမြန်ဆန်တာတွေ့ရပါတယ်။တကယ်တော့လုံးဝမဲ့လုပ်ငန်းကတိတ်ကိုကြီးမားတာမို့လို့ဒဗျူရှူအနေနဲ့အကူအညီတွေအများကြီးဆက်ပေးသွားမှာဖြစ်တယ်လို့
This has to be remembered as a background to this whole thing, that obviously resource limitation is still very important.
I see. And I would like to ask you about the vaccine.
အခုဆက်ပြီးမေးချင်တာကတော့ကာဝယ်ဆေးအကြောင်းပါ WHO ကအကူအညီတွေပေးနေတယ်လို့သိရပါတယ်အခုအဲ့ဒီဓာတ်ခွဲခံစမ်းသပ်မှုအကူအညီပေးနေတာရဲ့နောက်ဆုံးအခြေအနေကလေးကိုသိပါရစေ
Tell me about the latest situation about that vaccine, sir.
Sure. We have facilitated sending a number of samples to our WHO collecting center in Japan to help
Yoga Bo ko san tat phu twae WHO ye po namuna su saung ne bo thana shi ya Japan nangan ko dik po namuna a myaw mya po pi tha bar. Da ha Myanmar nangan ma phit bwa le Yoga Bo ye myu bi sa ko sit se bo ba. Akhu thi do takwe khan a phi ma ti ya de ba. Da ba mae ti aun lo a myan chou sa ni ba le.ဒီယောဂအတွက်လက္ခဏာပြဖို့နှစ်ရက်ကနေ9ရက်ထိအချိန်ယူတတ်တာမို့လို့မကြာခင်မှာပဲယောဂဖြစ်ပွားသူဥယျာဉ်ပိုတိုးလာနိုင်ခြင်းရှိတယ်လို့ WHO ကကျန်းမာရေးဝန်ကြီးဌာနကတောင်းရှိသူတွေကိုသတိပေးထားပါတယ်။ယာတိတုတ်ကွေးယောဂတွေအတွက်ဖြည့်ဆည်းမျိုးစားက H1N1 အပါအဝင်3မျိုးရှိပါတယ်။ကမ္ဘာတဝန်းဒီလိုတုတ်ကွေးယောဂတွေဖြစ်ပွားနေတာတော်ကြပါပြီ။ဒီထဲမှာမြန်မာနိုင်ငံကဖြစ်ပွားတဲ့ပိုးမျိုးဟာအရင်ရှိပြီးသားပိုးမျိုးတွေနဲ့ဘယ်လောက်အထိနှီးဆက်ဆုံးတူညီတယ်ဆိုတာကိုစမ်းစစ်ရတာပါ။ဒါမှထိရောက်တဲ့ကာကွယ်ဆေးတွေထုတ်နိုင်မှာမို့လို့မျိုးဗီဇကိုတည်တည်ချာချာတည်အောင်လုပ်ရတာဖြစ်ပါတယ်။ဒါပေမဲ့ရာသီတုတ်ကွေးအတွက်ကာကွယ်ဆေးထိုးဖို့ဒေဗစ်ရှူကတော့အကြံမပေးပါဘူး။
It's important to remember that general population-wide vaccination with seasonal flu vaccine is not recommended by WHO necessarily. It should be really targeted to risk groups.
ရေကြီးတာတစ်ခုကတုတ်ကွေးကာကွယ်ဆေးကိုလူတိုင်းထိုးရမယ်လို့ဒေဗစ်ရှူကအကြံမပေးလို့ပါဘူး။ ကိုဝင်ဆောင်မိခင်တွေအသက်၅နှစ်အောက်ကလေးငယ်တွေနဲ့ခုခံအားနည်းတဲ့တကြီးရွယ်တွေအပြင်ယောဂပိုးကူးဆက်ခံသူတွေကိုပြုစုကူညီတဲ့စေဝန်တန်းတွေအတွက်ကာကွယ်ဆေးထိုးတာဟာတင့်တော်ပဲလူတိုင်းအတွက်တော့မလိုအပ်ပါဘူးအခုလိုလူထုကျမ်းမာရေးဆိုင်ရာမှာရောကုသရေးဆိုင်ရာမှာပါအစိုးရတာဝန်ရှိသူတွေနဲ့အနီးကပ်လက်တွဲပြီးတော့လှုပ်ဆောင်နေသလိုဒီယောဂါနဲ့တခြားကုသယောဂါတွေကိုကာကွယ်နိုင်ဖို့အတွက်ကိုလည်းဒဗျူရှူကကူညီနေပါတယ
် The best prevention of public health is to wash your hands frequently with soap and water or use a hand sanitizer if you don't have soap and water at hand
ရှင်းရှင်းပြောရရင်လက်ကိုစပ်ပြာနဲ့တည်တည်ချာချာဆေးတာဟာထိရောက်ဆုံးကာကွယ်နိုင်ပါတယ်။စပ်ပြာအလွယ်လွယ်ကူကူမရရင်ပိုးသက်ဆေးရည်နဲ့လက်ကိုတုပ်ပေးတာကအတော်လေးကိုကာကွယ်ပေးနိုင်ပါတယ
်။ If you don't have soap and water at hand, you just take a little bit in your hand and you kind of rub it like this and also like this. And you do that especially before food, taking in food.
သူတပြင်းအစားအသောက်ကိုမကန်ခင်မှာလက်ကိုစင်ကြအောင်လှုပ်ပေးဖို့ပါနှာခေါင်းနဲ့ပါးစပ်တွေကိုပိတ်စည်းတာတွေကတော့လူနာနဲ့ထိတွေ့သူတွေသူနာပြုတွေအတွက်ပိုကောင်းပါလေရှင်းရှင်းပြောရရင်လက်ကိုစပ်ပြာနဲ့တိတိချာချာဆေးတာဟာအထီရောက်ဆုံးကာဝင်နိုင်ပါလေစပ်ပြာလွယ်လွယ်ကူကူမရရင်ပိုသက်ဆေးရင်နဲ့လက်ကိုတုတ်ပေးတာကအတော့ကိုအကာအကွယ်ပေးနိုင်ပါလေဒီလိုကာဝင်နိုင်တာကိုအားလုံးကိုသိစေချင်ပါလေ
Thank you.
Oh, really like that. Have good hygiene so that these fine droplets don't go everywhere. That's really very important. Influenza is not airborne. Okay. It's droplet based, fine small droplets.
Yeah. Now you explain about the preventing ourselves from that H1N1 and
tomorrow go aku H1N1 virus ko alergu ma ku aw ba ri lou nai ne so ra ko shin pya da ne ti chain ne ma be di indian naingan dwe khi twa air dwe ne patat pyo so yin mu re twa yo blo lou tan ba da le shin
sure well in fact your point is very good and well taken the points of entry ports and airports
ဒီချက်ကတိတ်ပြီးတော့သတိထားစရာကောင်းတယ်လို့ဒါကိုကျွန်တော်တို့တည်တည်ချာချာလှုပ်ဆောင်နေပါတယ်မြန်မာနိုင်ငံအတွက်ဝင်ပေါက်ထွက်ပေါက်တွေဖြစ်တဲ့လေစိတ်တို့ရေစိတ်တို့နေကြာဂိတ်တွေမှာတည်တည်ချာချာစောင့်ကြည့်ဖို့လိုအပ်တဲ့အတိုင်းမြန်မာအစိုးရဘက်ကလှုပ်ဆောင်နေတာတွေ့ရပါတယ်ဒါဟာမြန်မာနိုင်ငံတနိုင်ငံတွေကလှုပ်လို့မရပါဘူးနိုင်ငံတိုင်းကလှုပ်ရမှာပါဒီလိုလှုပ်ဆောင်ဖို့တပည့်ရှူကအကြံပေးထားပါတယ
် At the same time in terms of preventionthe same would apply. Wash your hands frequently with soap and water. Use hand sanitizers. Cover your mouth before you sneeze.
ကျိုးတင်ကာကွယ်မှုနဲ့ပတ်သက်ပြီးတော့ပြောရရင်ယောဂကူးစက်ပြန့်နှံ့မှုအတွက်စောင့်ကြည့်ပေးနေတာနဲ့တစ်ချိန်တည်းမှာပဲလက်ကိုစပ်ပြာနဲ့ဆေးတာမျိုးနဲ့ကာကွယ်နိုင်တယ်လို့လက်ကိုပိုးသက်ဆေးနဲ့ပုတ်ပေးဖို့နှံချေခင်မှာပါးစပ်နှာခေါင်းတွေကိုနှာခေါင်းစည်းလိုဟာမျိုးဒါမှမဟုတ်ရင်တစ်ခုခုနဲ့ဖုံးကာတဲ့အကျင့်လှုပ်ဖို့ဒါတွေဟာလူတိုင်းလှုပ်တဲ့နဲ့လှုပ်ပါဒါဟာအားလုံးအတွက်ပေးတဲ့အကြံပါလူမျိုးမရွေးအသားရောင်မရွေးအဆင့်တန်းမရွေးလိုက်နာတဲ့ပါလေဘယ်သူမှပိုးပြီးတဲ့လူဆိုတာတယောက်မှမရှိပါဘူးလူတိုင်းမှာဖြစ်နိုင်တာမို့လို့ကြိုတင်ကာကွယ်မှုဟာတိတ်ကိုအရေးပါပါလေကိုယ်ခန္ဓာကိုယ်အတွက်ခုခံအားကောင်းအောင်အေးအေးဝဝဖို့တင့်တော်ရာတွေစားပေးဖို့ခန္ဓာကိုယ်အတွင်းမှာအရေးဓာတ်မချို့တဲ့အောင်ရေတောက်ပေးဖို့အပြင်ကျန်းမာရေးအတွက်ကိုယ်လက်လှောက်ရှားဖို့လည်းအကြံပေးလိုပါတယ
် Prevention is very good it's also good to boost the natural immunity you know eat well sleep well withyou know have vitamin rich food if you can and also drink enough fluids these things are important because they help light exercise they help boost the natural immunity
အခုလို VOA ကိုဖြည့်ထားပေးတဲ့အတွက် Dr. Joyce ကိုအထူးသင်္ကြန်ပြုတင်ပ
ါ Sure most welcome
ဖေရီကနေထုတ်လွှင့်ပေးနေတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နှာစင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA ရဲ့အင်တာနက်စာမျက်နှာ bami.voanews.com မှာလည်းပြန်ပြီးတော့နှာစင်နိုင်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။တနင်္လာနေ့မနက်ဖြန် VOA American တာရဲ2019ခုနှစ်ဩဂုတ်လ9ရက်မနက်9နာရီအထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာတော့
တစ်ဖက်မှာတမရိုကာကွယ်ရေးဦးစီးချုပ်လိုဒေါ်ဆန်းစုကြည်လိုပုဂ္ဂိုလ်မျိုးကိုလူမှုကွန်ရက်ဆံမျက်နှာတွေကနေအသေးဖြတ်တာမျိုးကိုတော့သူတို့ရဲ့ကိုယ်စားလှယ်တွေကဒီဥပဒေနဲ့ဆက်ပြီးတရားစွဲဦးမဲ့အခြေအနေရှိနေသေးပေမဲ့အခြားတစ်ဖက်မှာတော့အင်တာနက်လူမှုကွန်ရက်ဆံမျက်နှ
ာဆက်သွယ်ရေးဥပဒေပြင်ဆင်ရေးဆွဲရေးအကြောင်းဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြရမှာပါရှင်။အဲ့ဒီနောက်ကဘာတလွှထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးမအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE ကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်ရဲ့စာရီကိုပြန်ကြားပေးကြပါမယ်။ဇူလိုင်လအတွင်းမှာကျမတို့ VOE မြန်မာပိုင်းကအေဒီတာအန်ကယ်ကျော်စင်တာမြန်မာပြည်ကိုတွားရောက်ခဲ့ပြီးတော့ပြန်လာတော့သူ့ရဲ့မြန်မာပြည်ခီးစဉ်အတွေ့အကြုံနဲ့ပတ်သက်လို့ဒေါခင်စိုးဝင်းနဲ့အမေးဖြေလို့တင်ဆက်ပေးခဲ့တာပါ။ဒီအစီအစဉ်ကိုနားဆင်ပြီးတော့စာပြန်ရေးလာတဲ့သူကတော့မိတ်ချီလာကတော်ရရှင်ဦးစိန်မောင်ဖြစ်ပါတယ
်။ဇူလိုင်လ29ရက်နေ့နနေ7နာရီအစီအစဉ်မှာမြန်မာနိုင်ငံရေးဆွေးနွေးတဲ့ဥကြော့ဇန်သာနဲ့ဒေါခင်စိုးဝင်းတို့ရဲ့ဆွေးနွေးချက်တွေကိုနားထောင်လိုက်ရပါတယ်။မိသမျှကိုအမြင်ရှင်းရှင်းနဲ့ပုံဝင်လင်းလင်းတင်ပြသွားတဲ့ဥကြော့ဇန်သာရဲ့တင်ပြဆွေးနွေးချက်တွေကိုအလွန်သဘောကျထောက်ခံပြီးပါတယ်။ဒါပေမဲ့ဥကြော့ဇန်သာထင်မြင်သုံးသပ်တင်ပြသွားတဲ့နောက်ဆုံးအချက်တစ်ချက်ကိုတော့ကျွန်တော်အတော်တုံ့လှုပ်သွားမိပါတယ်။တကယ်ပဲသူတို့ကြိုတင်ပြင်ဆင်မှုတွေပြုလုပ်နေကြလိမ့်မည်လားလို့တော့ကဖြစ်မိပါတယ်။ဥကြော့ဇန်သာရဲ့ biography ကိုပါတင်ပြပြီးတော့အကွက်စစ်စစ်မြင်းမြန်းသွားတဲ့ဒေါခင်စိုးဝင်းကိုလည်းကျေးဇူးတင်ရှိကြောင်းပါခင်ဗျာ
။ဦးစိန်မောင်ကဥကြော့ဇန်သာနောက်ဆုံးပြောသွားတဲ့အချက်ဖြစ်တဲ့စစ်တပ်ကမြန်မာနိုင်ငံကိုငါတို့ပြန်ပြောကဲတင်ရမယ်အသိပြင်ထားကြဆိုတဲ့သဘောမျိုးရှိကောင်းရှိနေနိုင်တယ်လို့သုံးသပ်သွားတာကြောင့်စိုးရင်ရပါတယ်လို့ရေးထားတာဖြစ်ပါတယ်။ VOE အစီအစဉ်ကိုနားဆင်ပြီးနောက်ထပ်ရေးလာသူတယောက်ကတော့တော်ရရှင်ခင်မောင်ဆွေဖြစ်ပါတယ်။ဒီတော်ရရှင်ကမြန်မာရေးဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ပေးသွားတဲ့ဒီဒီမိုကရေစီအတွင်းကူးပြောင်းမှုစူးစမ်းနေတဲ့မြန်မာနိုင်ငံအတွင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ရန်ကုန်ရုံးခွဲကိုရောက်နေတဲ့ဒေါက်ခင်မျိုးသက်က UNICEF ကုလသမဂ္ဂကလေးများရန်ကုန်ငွေအဖွဲ့ရဲ့ရုပ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်တာဝန်ပါဝင်ကုလသမဂ္ဂမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်တာရင်းရွယ်ကိုမေးမြန်းထားခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့တော်ရရှင်ဦးခင်မောင်ဆွေကဒေါက်တာရင်းရွယ်ရဲ့ပြောကြားချက်တွေကိုထောက်ခံပါသည်လို့ဆိုလာပါတယ်။
မြန်မာနိုင်ငံအစီအစိုးရဆက်ဆက်လဲရောက်မှာနေ့50ကျော်နေခဲ့ရပြီးတော့အရသာအစိုးရတက်လာတာကတနည်းကျော်၄ပဲရှိပါသေးတယ်။ဒါပေမဲ့လည်း2008ခုနှစ်ကလှုပ်ထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်နေရတာဖြစ်ပါလေ။ဒီဥပဒေအရနိုင်ငံရဲ့လုံခြုံရေးကိုထိပါလာခဲ့သောကာလုံစည်းဝေးခေါ်ယူပြီးသမ္မတကစီဦးစီးချုပ်ကိုအာဏာကုန်လွှဲခွင့်ရှိတယ်ဆိုတဲ့အပိုက်ပါရှိပါလေ။အာဏာသိမ်းဖို့မလိုတော့ပဲစီအစိုးရတက်လာနိုင်ပါလေ။ကုလသမဂ္ဂနဲ့OIC တွေရဲ့နိုင်ငံမှုတွေကမြန်မာပြည်ကိုစိုးချိုရေးရအောင်အတင်းတွန်းပို့နေသလိုဖြစ်နေပါလေ။ကုလသမဂ္ဂနဲ့ကိုရီးယားတန်ရန်ဟီလီတို့ကိုမြန်မာနိုင်ငံကိုစိုးချိုရေးအောင်ပြန်မရောက်စေချင်ရင်ဖိအားမပေးကြပါနဲ့ဘုံမချကြပါနဲ့မြန်မာနိုင်ငံကိုစိုးချိုရေးအောင်ကိုပြန်ရောက်စေချင်လို့ရှိရင်တော့ဖိအားပေးကြပါဘုံချကြပါဆိုပြီးသတိပေးလိုပါတယ်။
ဇူလိုင်လကမှတင်ဆက်ပေးသွားတဲ့မြန်မာနိုင်ငံရဲ့ကုလဆက်ဆံရေးမေးမြန်းချက်မှာဒေါက်တာရင်းရွှေနဲ့ဖြည့်ကြားချက်ဒီပေါ်မှာဒီတော်ရရှင်ထောက်ခံမှာအကြောင်းရေးလာတာဖြစ်ပါတယ်။ဒီလိုမျိုး VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေပေါ်မှာတော်ရရှင်နေနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အစားတွေပြင်ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုယ်ပိုင်ထင်မြင်ချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့လက်ခံရရှိကြပါနော်။အဲ့ဒီထဲမှာရေးလာတဲ့စာတစ်စောင်မှာတော့တော်ရရှင်ကျော်ရှင်က
ပြောရမှာရင်းနာတပြားတစ်ချိန်တုန်းကတော့တခင်ပေါ့အခုတော့လွန်ခဲ့တဲ့နှစ်90တုန်းကတော့ brain drain ဆိုပြီးနာမည်ကြီးခဲ့တာပဲပညာရှင်တွေကိုနိုင်ငံတကာကအသိအမှတ်ပြုတယ်ခေတ်ပေါ့တကားပိတ်ဝါဒကိုမနှိမ့်ညွတ်လို့ပြည်ပကိုယိုစီးသွားတာပါလ လုံးခဲ့တဲ့နှစ်နဲ့ဆယ်မှာတော့ကျုပ်တို့ဘုံရှော်ပြီးစကောတဲ့ကိုရောက်ပါရောလားအိုက်တိုးပကေးဆန်ဘဝပေါ်လေဒီတချီကောင်းထောင်လာသူတွေကတော့ခင်ငနဲတွေပါကိုစီကအလုပ်ကိုမလုပ်ချင်းအပြင်ထွက်မှလူရဝင်တဲ့ခေတ်ဖြစ်ပြန်ရောအခုခေတ်မှာကလော်ကီအာယုံကာမဂုဏ်တွေတက်မှတ်စရာတွေကလည်းအများသားအဲ့ဒီနောက်ကိုလူတွေကတရုတ်တိုက်ပြီးလိုက်နေကြတာဘသူ့ကိုမှလည်းအပြစ်မတင်ကျင်တော့ပါဘူးခေတ် ပြီးပါရောက်ရင်ပြီးရောဆိုတာမျိုးမဖြစ်စေချင်ပါဘူးခလေးတွေဟာတိတ်ကိုတနာစရာကောင်းနေပါတယ်အားလုံးအဆင်ပြေကြပါစေဗျာ
အားလုံးအဆင်ပြေကြပါစေနိုင်ငံသားကိုထွက်ပြောအလုပ်လုပ်တဲ့အခါမှာဂျာရိတ်ကဆက်သွယ်ပြီးတဲ့ကုမ္ပဏီတွေကတေချာဒီအလုပ်သမားတွေဘက်ကနေပြီးတော့မစိုးစားပေးတာကြောင့်ဒီမြန်မာအလုပ်သမားတွေနိုင်ငံသားဒေသတွေမှာဒုက္ခတွေရောက်နေရပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာပါတော်ရရှင်တွေရဲ့အရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါရနော်အခုတော့တော်ရရှင်တွေကိုကြားချက်ပြီးတော့နောက်တိုင်းဒေလီတပုတ်နဲ့ဖြောပြပေးကြပါရစေ American DJ ခလက်နဲ့ဘာဘီလုန်ကျွန်းသူနာမည်ကျော် Rihanna နောက်ပြီးတော့ American ဆိုတော့ Bryson Taylor တို့ပူးတွဲပြီးတော့အားဖြစ်တည်ဆူထားတဲ့ Wild Thoughts ဆိုတဲ့သချင်းလေးနဲ့ဖြောပြပေးကြပါရဒီသချင်းက Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းမှလည်းလောလောဆယ်နံပါတ်2နေရာကိုရောက်နေတဲ့သချင်းဖြစ်ပါရပြီးခဲ့တဲ့2019ဇွန်လလယ်မှာထုတ်လုပ်ဖြန့်ချီတာဖြစ်ပြီးတော့ဒီလုံးကမနှင်းမမြန်လက်တင်ပုံဂီတကိုအသုံးပြုထားတဲ့တချင်းကိုတော့ဝေဖန်ရေးသမားတွေကသဘောကျကြတာတွေ့ရပါတယ်။တချင်းဆက်ဆိုတေးတီကုံမှုပုံစံကိုရောနောက်ပြီးတော့ Rihanna ရဲ့တီဆိုပါဝင်မှုအပိုင်းကိုရောချီးကျူးကြပါတယ်။ဒီတချင်းကဗြိတိန်နိုင်ငံမှာတော့နံပါတ်1ချိတ်ခဲ့ပြီးတော့ Australia နဲ့ Canada နိုင်ငံတို့မှာလည်းနံပါတ်1ထိရောက်ပါတယ်။ US Billboard Hot 100ဆင်းမှာနံပါတ်1ချိတ်တာကြောင့်ဒီ Billboard Hot 100ဆင်းမှာထိတ်ဆုံးဆဲဘုတ်စင်းဝင်တဲ့ Rihanna ရဲ့32ပုံမြောက်သချင်းဖြစ်ပါတယ်။ American ဆိုတော့ Bryson Tiller အတွက်တော့ထိတ်ဆုံးဆဲဘုတ်စင်းဝင်တဲ့ပထမအဆုံးသချင်းဖြစ်ပါတယ်။ဒီသချင်းဗီဒီယိုကတော့ MTV Video ဂီတဆုချင်းမြင့်မွဲအတွက်အကောင်းဆုံးသချင်းဗီဒီယိုဆုအကောင်းဆုံးတွဲဖက်တည်ဆုမှုဆုနဲ့အကောင်းဆုံးအမှုပညာညွှန်ကြားမှုဆုတို့အတွက်တက်ကြွရွေးချယ်ခံထားရပါတယ်ရှင်။ဒီတော့ DJ Khaled, Rihanna နဲ့ Bryson Tiller တို့ပူးရဲပြီးတော့တည်ဆုထားကြတဲ့Wild Thoughts ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော် Another one We the best music DJ Khaled I don't know if you can take it No you wanna see me naked 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 I wanna be a baby 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 Spinning in his wedges like he came from Maytag Rockin' with sit on the brown When I get like this I can't be around you I'm too into dim down and out Cause I can live the things that I'm gon' do Wow, wow, wow Wow, 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 thoughts Wow, wow, wow When I'm with you, all I get is wild thoughts Wow, wow, wow When I'm with you, all I get is wild thoughts Let's go! I hope you know I'm for the taking You know the cookies for the bag. Kitty, kitty, baby, get her things to rest. Like the 68 Jets. Diamonds are nothing when I'm rocking with ya. Diamonds are nothing when I'm shining with ya. Just keep it white and black as if I'm your sister. I'm too hip to hop around, time to hit with ya. I know I get wild, wild, wild. Wild, wild, wild thoughts. Wild, wild, wild. When I'm with you, all I get is wild thoughts. Wild, wild, wild. ဒီ DJ Khaled Rihanna နဲ့ Bryson Taylor တို့ပူးတွဲပြီးတည်ဆူထားတဲ့ Wild Thoughts ဆိုတဲ့သင်္ကေတနားဆင်ခဲ့ကြရတာပါမြန်မာတေးချစ်တော်ရရှင်နေနောက်ပိုင်းမှာအချင်းချင်းမြစ်တာဒေလက်ဆောင်ပေးပို့တဲ့သင်္ကေတလေးတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုတော့တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုအချိန်ရလောက်ဖော်ပြပေးသွားခြင်းပါတယ်ပထမအဆုံးပညာရေးတို့နောက်ပြီးပညာရေးဌာနဝန်ထမ်းတို့ကနေပြီးရေးလာတဲ့ဒီတော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြခြင်းပါတယ်နော်ကျွန်တော်ကကျောင်းဆရာတူဖြစ်ပါတယ်ပညာရေးနဲ့ပတ်သက်လို့စိတ်ထဲမှာဘဝင်မကြလို့ဒီစာကိုရေးလိုက်ရပါတယ်ဆိုတော့စာရေးလာသူကတော့ဥက္ကုမောင်ဖြစ်ပါတယ
်ကျောင်းတွေမှာဆရာဆရာမတွေလုံလောက်အောင်လဲမခန့်ပေးပါဘူးဆရာဆရာမကမပြည့်စုံခိုင်းလိုက်တဲ့အလုပ်တွေကများမလုပ်နိုင်ရင်ထွက်ဆိုတာကပါပါသေးတယ်ကျောင်းကြီးတွေခင်ဗျာလဲအလုပ်တွေကများတယ်လို့စာကလည်းကိုယ်တိုင်ဝင်သင်ရနဲ့တနာဖို့ကောင်းပါတယ်အခုဆိုရင်လှုပ်သက်30ပြည့်တဲ့ဝန်ထမ်းတွေကလည်းလှုပ်သက်ပင်စင်တွေတင်ကုန်ကြပါပြီဒါပညာရေးအတွက်အခြေအနေမကောင်းတာကိုဖော်ပြတာပါ ပညာရေးဝန်ကြီးအနေနဲ့အောက်ခြေကဝန်ထမ်းတွေရဲ့ဘဝတွေကိုဝင်ကြည့်စေချင်ပါတယ်အထက်ကနေအမိန့်တွေအမျိုးမျိုးပေးမနေပဲအရေးမပါတဲ့စီရင်စရာတွေလည်းမလုပ်ခိုင်းပါနဲ့တင်ကြားရေးကိုတည်ရအောင်ဆရာဆရာမတွေပြည့်စုံခံထားပေးပါလို့ပြောချင်ပါတယ်တနန်းစင်းဆရာဆရာမတွေကိုမြန်မြန်ခန့်ထားပေးပါလို့ပညာရေးဝန်ကြီးကို VOA ကနေတစ်စစ်တင်ပြအပ်ပါတယ်ခင်ဗျာ
ကျောင်းတွေမှာဆရာဆရာမတွေပြည့်စုံလုံလောက်အောင်ခံထားပေးပါဆိုပြီးတော့ဒီသရရှင်ဥက္ကမောင်တောင်းဆိုလာပါတယ်မကွေးတက္ကသိုလ်ကဆရာမတယောက်ပါဆိုပြီးရေးလာတဲ့သရရှင်ကတော့ကျမတို့ဆရာမတွေနေစရာအခက်အခဲဖြစ်နေရပါတယ်ဆိုပြီးတော့ခုလိုရင်ဖွင့်လာပါတယ
်ကျမကမကွေးတက္ကသိုလ်ကဆရာမတယောက်ပါရှင်ကျမတို့ဆရာမတချို့နေစရာအခက်အခဲဖြစ်နေလို့ပါမကွေးတက္ကသိုလ်ပါမခချုပ်အနေနဲ့ဆရာမတွေအတွက်အဆောင်သင့်ထက်ပြီးတော့စီစဉ်ပေးတာမရှိပါဘူးဆရာမဦးရေကများပြီးတော့အဆောင်ရေအတွက်ကအင်မတန်ကိုနည်းပါတယ်အခုလက်ရှိကျမတို့ကိုကျောင်းသူဆောင်မှာချပြီးတော့အခုကျတော့ကျမတို့တွေကိုနှစ်ထုတ်မယ်ဗာညာဆိုပြီးတော့လည်းပြောပါတယ်မကွေးတက္ကသိုလ်ကဝန်ထမ်းဒီသင်ကြားရေးဆရာဆရာမမဟုတ်တဲ့သူတွေအတွက်ကျတော့လုံးချင်းတိုက်တွေပေးပြီးတော့ဆရာမတွေအတွက်အဆောင်ကျတော့တော်တော်ကိုပဲစုတ်ချလာပါတယ်တမျိုးလုံးအသိပါပဲဒါကတော့ဒီကျမတို့ကျောင်းမှာအဆောင်ခက်ခဲဖြစ်နေလို့နေစရာမရှိလို့ဝန်ထမ်းတွေရှောက်ခွင့်ရှိတဲ့မကွေးမျိုးပြီးတော့သားတိုက်ခန်းတွေကိုတွားပြီးတော့ရှောက်ပါတယ်ဒါပေမဲ့အရင်ဝန်ကြီးတုန်းကနှစ်ယောက်တခန်းပေးပေမယ်လို့အခုဆောက်လို့ရေဝန်ကြီးကတော့အပြိုဆိုရင်၅ယောက်တခန်းပေးမယ်လို့ပြောပါတယ်။အိတ်ခန်းတခန်းပဲပါတယ်ဒီတိုက်ခန်းတွေကအလွန်ဆုံးလူ၃ယောက်ပဲထားတဲ့တိုက်ခန်းတွေပါ။၅ဦးဆိုတာကတော့တော်တော်ကိုအခက်အခဲဖြစ်ပါတယ်။ဒီအကြောင်းအရာတွေကိုအစိုးရသိအောင်ပြောပြစေချင်ပါတယ်။ VUE အနေနဲ့ကူညီပေးလိုက်မယ်လို့မျှော်လင့်ပါတယ်ရှင
်။အစိုးရသိအောင်ပြောချင်ပါတယ်။ကျမတို့မကွေးတက္ကသိုလ်ကဆရာမတွေနေရေးထိုင်ရေးအတော်အခက်အခဲဖြစ်နေရပါတယ်ဆိုပြီးတော့ဒီသောရရှင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်တွေရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်မှတ်မှတ်ရရအဒီအားတွေရောက်လာပြီဒီအထူးသဖြင့်ဩဂုတ်လအရှိရဲ့အဲတဝိုင်းလောက်ရောက်လာပြီဆိုရင်တေးတောင်းနေတဲ့သောရရှင်ကတော့မုံရွာကဦးအောင်စာဖြစ်ပါတယ်ဒီသောရရှင်ကဩဂုတ်လ၈ရက်နေ့မနေ့၈နာရီမှာကြာရောက်မယ်၈၅လုံးမွေးနေ့ရှင်မလေးရှားရောက်သူတော်မောင်နိမ့်မယ်နဲ့အတူနားဆင်ဖို့တဲ့ US ရောက် Nike ပြင်သစ်နိုင်ငံရောက်ညမ Sister Yoline ချင်းပြည်နယ်မင်းနဲ့မျိုးကအမ Home Way အကို Home Name ကချင်ပြည်နမမျိုးကအကို Home Town မင်းနဲ့မျိုးဓာတာရွာကနေ Home မောင်ရန်ကုန်ဒေါ်ပုံကပညာရေးမှု Johan နဲ့ဓာတာရွာကဆွေမျိုးတွေနားဆင်ဖို့အတွက်တဲ့တချင်းလေးတစ်ပုဒ်တောင်းလာပါတယ်မနစ်ကဒီချိန်မှာလဲဒီတချင်းမဲ့ဒီသောရရှင်တောင်းလာတာအမှန်ရမိပါတယ်နော်စိုင်းထိဆိုင်ရဲ့နေသည့်ဆိုတဲ့တချင်းကိုထုတ်လွှင့်ပေးပါတယ် VOE ကိုထာဝရအားပေးနေပါတယ်ဆိုပြီးတော့မုံရွာကဥအောင်စာစာရေးလာပါတယ်ရှင်စိုင်းထိဆိုင်တည်ဆိုထားတဲ့နေသည့်ဆိုတဲ့တချင်းကိုမွနေ့ရှင်ကသောရရှင်နေအားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
Sili ma yang mi le tan lo la bi Molim na me ta ro ni ma le ye a chain so ra lu o ma saung mu le kwe Ko lek ko tan sen tha Saik dak ko su si tha
ဒီဆိုထားတဲ့နေသည့်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအလုံးရှင်လန်းချမ်းမြေကြပါစေ
။ရမောင်ရဲ့အိမ်မက်သောကတို့လာပြီ။လောင်ဟောင်းသမသွားဖို့အမဟောင်းသမမဖို့ပြန်
မဟိတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္လာနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွင်မှစောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American တပ်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးတော့ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။လွှတ်တော်ထဲမှာပြင်ဆင်တော့မယ့်ဆက်သွယ်ရေးဥပဒေမူကြမ်းအကြောင်းကိုဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။နာမည်ကြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲတဲ့အမှုပေါင်း80ကျော်ရှိလာခြင်းမြန်မာနောင်သတင်းဌာနအရေးသားချုပ်ကိုဆွေဝင်းအဖမ်းခံရပေမဲ့အာမခံရသွားခြင်းတမတော်ကတရားစွဲထားတဲ့ The Boy သတင်းစာအရေးသားချုပ်ကိုကျော်မင်းဆွေကိုဗဟန်းမြို့နယ်တယောက်ကြီးကအာမခံပေးလိုက်ပြီးခြင်းအဲ့ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းအမျိုးသားလွှတ်တော်ဘက်မှဆွေးနွေးဆုံးဖြတ်လို့ပြီးသွားပါပြီဆက်သွယ်ရေးဥပဒေထဲကပုံမှန်66ဂါကြီးတပိုက်လုံးကိုပယ်ဖျက်လိုက်ခြင်းနဲ့အမတ်တွေနဲ့လူပုဂ္ဂိုလ်တချို့ကတော့အမျိုးသားလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအားရကျေနပ်မှုမရှိကြပါဘူးအခုပြည်သူ့လွှတ်တော်ဘက်ရောက်သွားပြီးဖြစ်တဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဘယ်နည်းဘယ်ပုံဖြစ်လာတိုင်းလဲနောက်ပိုင်းလွှတ်တော်ကပြင်ဆင်ပြီးသွားရင်ဆက်သွယ်ရေးဥပဒေဟာသတင်းမီဒီယာသမားတွေနဲ့ပြည်သူတွေကိုဒုက္ခပေးနိုင်တဲ့ဥပဒေဆက်ပြီးဖြစ်နိုင်ပါဦးမလားဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ
်ဆက်သွယ်ရေးဥပဒေအဲ့ဒီတည်းကမှပုံမှန်66ဂါကြီးရေးပန်းစားလာတာသူ့ကိုအသုံးပြုပြီးတရားစွဲမှုများလာတဲ့စီမှာအချက်3ချက်လောက်ပါပါတယ်ပထမတစ်ချက်ကonline မှာအတရေဖြစ်ပါတယ်ဆိုပြီးရဲစခန်းမှာတွားရောက်တိုင်တန်းလိုက်တာနဲ့ရဲတပ်ဖွဲ့ကလုတ်ကင်စရာရှိတာလုတ်ကင်ပြီးတပ်ဆိုင်ရာမြို့နယ်ဥပဒေအရာရှိရဲ့မှတ်ချက်နဲ့တရားရုံးကိုတင်ပို့လိုက်ပြီးတရားရုံးကလည်းအမှုကိုလက်ခံလိုက်ပြီးဆိုတာနဲ့အဲ့ဒီတရားခံကိုရဲကဖမ်းကတ်တေကန်ပစ္စည်းအဖြစ် mobile phone တွေကွန်ပျူတာတွေကိုသိမ်းဆီးအချုပ်တဲတခါရဲတန်းထည့်လိုက်တက်ကြလိုပါပဲရေပုံရအဖြစ်အဲ့ဒီပုံမှ66ဂါကြီးနဲ့တရားစွဲတင်လာတဲ့အမှုအများစုကိုတက်ဆိုင်ရာတရားရုံးတွေကလည်းအာမခံမပေးတတ်ကြပါဘူးပုံမှ66ဂါကြီးကိုနောက်ထပ်လူသုံးရတဲ့အကြောင်းရင်းကတော့ဘာမဆိုင်ညာမဆိုင်တတိယလူကဝင်တရားစွဲလို့ရနေတဲ့ကိစ္စပါဥပမာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုဖြစ်စေတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖြစ်စေရက်ွက်ထဲကတယောက်ယောက်ကိုဖြစ်စေဘသူကိုမဆိုအတရေဖြစ်ပါတယ်ဆိုပြီးဂျားလူတယောက်ယောက်ကဝင်တရားဆွဲလို့ရနေတဲ့ကိစ္စပါအတရေဖြတ်မှုနဲ့ဆိုင်တဲ့ငကိုရှင်းဆွဲရာဇတ်တကြီးဥပဒေပုံမှ900မှာတော့ကာရကရှင်ကိုယ်တိုင်သူ့ရဲ့ညှဉ်းနှံမှုအတွက်တရားဆွဲဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာအသုံးများလာခြင်းပြည်သူတွေကလည်းလွတ်လွတ်လပ်လပ်ရေးသားလာကြခြင်းမှာဖော်ပြချက်တစ်စုံတစ်ခုနဲ့ပတ်သက်လို့ကိုယ်နဲ့မသက်ဆိုင်သည့်တိုင်းတစ်ဖက်သားကဒုက္ခရောက်စေခြင်းနဲ့စိတ်ဆန္ဒနဲ့ဂျားလူတွေကပုံမှ66ဂါကြီးကိုတုံးပြီးတရားစွဲမှုခစ်စားလာတာဖြစ်ပါတယ်။အတိတ်ပဲကတော့ကာရကရှင်ကိုယ်တိုင်ဆိုရင်တရားစွဲခြင်းမှစွဲမှာဖြစ်ပေမယ့်ကြားလူတွေကတရားစွဲခွင့်ရနေတဲ့အခြေအနေအောက်မှာပုံမှန်66ဂါကြီးကိုလူအများသုံးဆွဲလာကြတာဖြစ်ပါတယ
်။တတိယတစ်ချက်ကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာတရားစွဲနိုင်တဲ့အချက်လက်များပြားနေတာဖြစ်ပါတယ်။ဒီချက်သုံးချက်ကြောင့်ပုံမှန်66ဂါကြီးကိုအသုံးပြုပြီးတရားစွဲမှုများလာတာဖြစ်ပြီးအဲ့ဒီပုံမှန်လည်းနာမည်ဆိုးနဲ့ကြော်ကြားရတာဖြစ်ပါတယ်။လက်ရှိလွတ်တော်ထဲတင်သွင်းလိုက်တဲ့ဥပဒေကိုအခုလိုပြင်ဆင်မယ်ဆိုပြီးဥပဒေကြမ်းမှာဖော်ပြထားတာတွေ့ရပါတယ်။ပုံမှန်66ဂါကြီးမှာဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသေးဖြက်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုပြီးပြဋ္ဌာန်းထားတာကိုဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းသို့မဟုတ်အသေးဖြက်ခြင်းသို့မဟုတ်နှောက်ယှက်ခြင်း
ဒါကြောင့်မို့နှစ်ခုပြဋ္ဌာန်းချက်ပါအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းနဲ့မလျော်ဩဇာတုံးခြင်းတို့ကိုပယ်ဖျက်မယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒါပြင်ပြင်ဆင်မဲ့ဥပဒေမူကြမ်းထဲမှာပုံမှန်66ကြီးအပါအဝင်အခြားပုံမှန်နှစ်ခုကိုအာမခံပေးနိုင်တဲ့ပြစ်မှုတွေဖြစ်ပြင်ဆင်ထားတာကိုတွေ့ရပါတယ်။ထူးခြားတဲ့အနေနဲ့အရင်ပြဋ္ဌာန်းချက်အရ နင့်နာမှုတစ်ခုခုအတွက်ဘယ်သူမှဆိုတရားဆွဲလို့ရပါမယ့်အခုပြင်ဆင်ချက်မှာတော့နင့်နာသူကိုယ်တိုင်ဖြစ်စေကိုစားလွှတ်အပ်ခြင်းခံရသူကဖြစ်စေတိုင်တန်းရမယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒါကဆက်သွယ်ရေးဝန်ကြီးဌာနကတင်သွင်းတဲ့ဥပဒေမူကြမ်းမှာအဲ့ဒီဥပဒေကြမ်းအမျိုးသားလွှတ်တော်ကိုတင်သွင်းတဲ့အခါအမတ်တချို့ကတော့နာမည်ကြီးနေတဲ့ပုံမှန်66ကားကြီးတစ်ပိုက်လုံးကိုပယ်ဖျက ကပါဒီပုံမှန်စက်ပြီးရှိတဲ့နည်းလို့သဘောထားရှိတာတွေ့ရပါတယ်ဒီလိုနဲ့လွတ်တော်တွင်မှာနည်းနည်းပပပြင်ဏကလွယ်ပြီးတကယ့်အဓိကကျတဲ့အချက်တွေမှာဥပဒေကျမ်းပါဖော်ပြချက်တွေအတိုင်းအတည်ပြုပေးလိုက်တာတွေ့ရပါတယ်ဒီဥပဒေကျမ်းပြည်သူ့လွှတ်တော်ဘက်ရောက်သွားရင်လေတချို့အချက်အလက်နည်းနည်းပပကလွှင်းရင်အမျိုးသားလွှတ်တော်ဘက်ကအတည်ပြုပေးထားတဲ့အချက်တွေအတိုင်းဆက်ပြီးအတည်ပြုဖို့များပါတယ်။ဥပမာအဖြစ်ပုံမှန်66ဂါကြီးပါပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီးအာမခံမပေးဘဲနေတဲ့ပုံမှန်အဖြစ်ကနေအာမခံပေးနိုင်သည်ဆိုတဲ့အချက်ဘယ်သူမှစိုးဝင်ပြီးတရားစွဲလို့ရတဲ့ပြဋ္ဌာန်းချက်ကနေနိနာသူကိုယ်တိုင်သူမဟုတ်ကိုစားလွှတ်အပ်ထားသူမှသာတရားစွဲဆိုရမည်ဆိုတဲ့အချက်တွေကိုဆက်ပြီးအတည်ပြုပေးလိုက်ဖို့ညားပါတယ
်။တရားစွဲတဲ့သူဟာကိုယ်တိုင်နိနာသူသူမဟုတ်နိနာသူကကိုယ်စလေလွှဲရသူဖြစ်ရမယ့်အချက်တရားစွဲပြီးဆိုရင်လဲပုံမှန်နေထားအောင်မှာအာမခံပေးရမယ့်အချက်အဲ့ဒီနှစ်ချက်နဲ့တင်ဒီပုံမှန်ကိုအသုံးပြုသူအလွန်နှဲသွားမှာသိကြသလောက်ရှိပါတယ်။တဖက်မှာတမတော်ကာကွယ်ရေးဦးစီးချုပ်လို့ဒေါက်ဆန်းစုကြည်လို့ပုဂ္ဂိုလ်မျိုးကိုလူမှုကွန်ရက်ဆာမျက်နှာတွေကနေအသေးဖြတ်တာမျိုးကိုတော့သူတို့ရဲ့ကိုယ်စလဲတွေကဒီဥပဒေနဲ့ဆက်ပြီးတရားစွဲဦးမယ့်အခြေအနေရှိနေသေးပေမဲ့အခြားတစ်ဖက်မှာတော့အင်တာနက်လူမှုကွန်ရက်ဆာမျက်နှာကနေအသေးဖြတ်တာနှောက်ယှက်တာချင်းချောက်တာတွေနဲ့ပတ်သက်ပြီးတကယ်ကိုနိနာသူတွေကတရားမျှတမှုရှိအောင်တရားစွဲဆိုခွင့်ဆက်ရနေဦးမှာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်ဒီပုံမှန်66ဂါကြီးဆက်ရှိနေသေးတဲ့အတိုင်းလွတ်တော်ကပြင်ဆင်ထားတဲ့ဥပဒေမူကြမ်းအတည်ပြုပြဋ္ဌာန်းပြီးရင်သတင်းမီဒီယာတွေနဲ့ပြည်သူတွေကိုဒုက္ခပေးနေတဲ့ပြဿနာဇိုးကြီးတစ်ခုရှင်းလင်းသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်
စီတူအောင်မြင်အပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွေမှာပုံမှန်နှာစင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးကြနေသေးတဲ့ကုညင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်နေတဲ့ကဘာတလွားကထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်။ဘရာဇီးနိုင်ငံသားတွေဟာကမ္ဘာ့ဆန်ရင်ချိုးဖို့ဂျိုးပန်းမှုတစ်ခုအနေနဲ့ကောင်းကင်ကျိုးနဲ့ဆိုင်းထားတဲ့ဇပွဲပေါ်မှာလူအများကြီးညစာစားခဲ့ကြပါတယ်။အခုလိုဂျိုးပန်းမှုကိုဆာပါလိုပြည်နယ်ကအသုံးမပြုတော့တဲ့တံတားတစ်ခုရဲ့အောက်ဖက်62ဘေးအမြင့်မှာပြုလုပ်ခဲ့ကြတာပါ။မြေပြင်ကနေအမြင့်65ဘေးအထက်မှာဇပွဲကြီးတစ်လုံးကိုတံတားကနေဂျိုးနဲ့ဆိုင်းပြီးချထားပြီးတော့အသားခင်တွေကင်ဖို့မိဖို့တွေပါတွဲရက်တက်ဆင်ထားတာဖြစ်ပါတယ်။ဘရာဇီးအသားခင်ချရိုဆာကိုကင်စားကြတာဖြစ်ပြီးတော့ပါဝင်သူတရားနှစ်ယောက်ဟာတံတားပေါ်ကနေကျိုးနဲ့တွဲလောင်းခိုဆင်းပြီးတော့ဇပွဲပေါ်မှာနေရာယူကြရတာပါအခုလိုပွဲဖြစ်မြောက်ဖို့အတွက်နှစ်လကြာစီစဉ်ခဲ့ရတယ်လို့ Alan Ferreira ကပြောပါတယ်အခုလိုကျိုးတွေနဲ့တွဲလောင်းဆင်းပြီးတော့ကောင်းကင်ညစာစားကြတာလည်းပထမဆုံးအကြိမ်ဖြစ်ပါတယ် Guinness ကမ္ဘာစံချိန်အဖွဲ့ကတော့တရားဝင်စံချိန်ကျိုးသွားကြောင်းအတိမပြုရသေးပါဘူးခင်ဗျာ
ဒီဘုံမွေးလို့ယူဆရတဲ့မွေးကံဩစတြေးလျသတင်းဌာနကရုံငန်းထဲမှာတွေ့ခဲ့ရပါတယ်။သတင်းဌာနရဲ့သတင်းရုံခန်းစပွဲတောက်နာမှာခွေးနေတဲ့မွေးကိုကင်မရာသမားတယောက်ကစတွေ့ခဲ့တာပါ။ရုပ်တံစီစဉ်တဲ့မန်နေဂျာတယောက်ကဂေါအင်ဂျီချိတ်တဲ့ဂျိတ်ကိုတုံးပြီးမွေးကိုအိတ်ထဲဖမ်းထည့်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့သတင်းခန်းအပြင်ဘက်ခြုံပုတ်တွေဘက်ကိုလှုပ်ပေးခဲ့ပါတယ်ရှင်။
ကနေဒါနိုင်ငံတော်ရန်တိုတောင်ဝင်အွန်တေရီယိုပြတိုင်မှာကမ္ဘာအကြီးဆုံးနှလုံးကြီးကိုပြသထားပါတယ်။ဒီနှလုံးကြီးဟာလွန်ခဲ့တဲ့3နှစ်ကနယူးဖောင်လန်နဲ့လက်ဘရာဒါပြည်နယ်ကထရော့မြစ်ကမ်းခြေမှာပင်လယ်ရေလှိုင်းနဲ့အတူမျောပါလာပြီးတော့တောင်လာတင်နေတဲ့ဝေလ5ပြာကြီးနှစ်ကောင်ထဲကတစ်ကောင်ရဲ့နှလုံးဖြစ်ပါတယ်။
အများသောအဖြစ်ဝေလ၅ပြကြီးပဲခန္ဓာကိုယ်ဟာအစီတိတ်မရှိတာကြောင့်ပင်လယ်ထဲကိုနစ်မြုပ်သွားတက်ပြီးတော့အခုလိုရတာမျိုးရှားတယ်လို့လက်ထောက်ပြတိုက်မှုဘာတမ်လင်းကပြောပါရယ်အသားနဲ့အစီတွေကိုဖယ်ဖို့နဲ့အရိုးကျဖို့အတွက်ဝေလ၅ပြကြီးရဲ့ခန္ဓာကိုယ်ကိုနောက်ခြေထဲမှာတစ်နှစ်ခွဲလောက်မြုပ်ထားခဲ့ရပါတယ်ဝေလ၅ရဲ့နှလုံးကိုတော့ဂျာမနီနိုင်ငံကိုပို့ပြီးတော့ရုပ်ကျွင်းထိမ့်သိမ့်ဖို့လှုပ်ဆောင်ခဲ့တာပါနှလုံးကိုမပုတ်မတိုးစေဖို့ဖော်မလင်ဆင်ခဲ့ပြီးတော့ကြွက်သားတွေကရေဓာတ်ခန်းခြောက်စေဖို့အက်ဆီတုံးလဲဆင်ခဲ့ရပါတယ်အဲ့ဒီနောက်မှာတော့ဆီလီကုန်းပိုလီမာအရေဆင်ပြီးတဲ့နောက်လေဟာနယ်နီးပါးဖြစ်တဲ့အခန်းထဲမှာထည့်ပြီးတော့အထဲကရေနဲ့ဓာတုဓာတ်တွေခန်းခြောက်အောင်ထားခဲ့ရပါတယ်အဲ့ဒီနှလုံးကအမြင့်၅ပေအလျားနဲ့အနံ၄ပေစီရှိပြီးတော့မူလပုံအတိုင်းဆိုရင်ပေါင်400လောက်အနည်းဆုံးရှိပါတယ်အခုလိုတွေးရှိမှုဟာဝေလ၅ပြကြီးတွေရဲ့ခန္ဓာကိုယ်တိဆောက်ပုံကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေအတွက်အများကြီးအထောက်အကူဖြစ်စေခဲ့ပြီးတော့နှလုံးသွေးကြောတွေရဲ့အတိုင်းအတာနဲ့နှလုံးအိမ်အတွင်းကအခန်းတွေရဲ့အတိုင်းအတာကိုအတိအကျတိုင်းတာနိုင်ခဲ့ပါတယ်အရင်တုန်းကတော့အဲ့ဒီအတိုင်းအတာတွေကိုခန့်မှန်းတွက်ချက်ထားကြတာပါဒီနှလုံးကြီးနဲ့ဝေလ၅ရဲ့ပေ80လောက်ရှိတဲ့ရိုးစုကြီးကိုပင်လယ်အောက်ကဝေလ၅ပြကြီးရဲ့ဇလန်းနာမည်နဲ့ပြကန်းတစ်ခုဖြစ်စက်တင်ဘာလ၄ရက်နေ့အထိပြတိုင်မှာပြသထားမှာဖြစ်ပါတယ်ခင်ဗျာ
ကဘာတလှထူးခြားဆံပြသတင်းများသတင်းပတ်စင်ကဏ္ဍကိုနားဆင်ကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်နေတဲ့အချိန်နဲ့တပြေးညီအင်တာနက်ဆာမျက်နှာကနေပြီးတော့ဖမ်းယူနားဆင်နိုင်တယ်လို့မနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်လည်းပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တင်းလာနေမနက်ခင်း VOE အစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်အခုတနင်္လာနေ့မနက်ဖြန်ထိတ်တန့်ရမင်္ဂလာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင်
။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာတိုင်ဝမ်ရဲ့စီသဘောထားကောင်းထားရှိမှုကိုထိခိုက်အောင်မလုပ်သင့်ဘူးလို့ဆိုပြီးဒုံးကျည်နဲ့နျူကလ িয়ার ဆန်သက်တာတွေကိုရပ်ဖို့တရုတ်ကမြောက်ကိုရီးယားကိုပြားပေးပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့ရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံနဲ့တခြားဆက်ဆက်အစည်းအဝေးတွေကျင်းပမှာမြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယွန်ဟိုးနဲ့တရားတွေ့ဆုံချိန်တွင်တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကအခုလိုသတိပေးပြောဆိုတာပါ။ဒါဟာဖြင့်ကုလသမဂ္ဂကမြောက်ကိုရီးယားပေါ်မကြာသေးခင်ကချမှတ်လိုက်တဲ့ဒဏ်ခတ်အရေးယူမှုအသစ်တွေကိုတရုတ်နိုင်ငံကထောက်ခံတယ်ဆိုတာပြက်ပြက်သားသားပြလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ချမှတ်တဲ့ဒဏ်ခတ်အရေးယူမှုအသစ်ကိုတရုတ်ကထောက်ခံတဲ့အပေါ်အမေရိကန်ကတော့သတိထားပြီးကြိုဆိုပါတယ်။အောက်ဂိုလာ9ရဲ့တနင်္လာနေ့ဒီကနေ့မှာကျင်းပမယ့်အာဆီယံဒေသဆိုင်ရာဖိုရမ် ARF မှာဒေသတွင်းအကြံဖက်ဝါဒပြန့်နှံ့နေတာကိုတုံ့ပြန်တဲ့တံပြန်တဲ့အနေနဲ့လူမှုဆက်သွယ်ရေးကွန်ရက်မီဒီယာကိုအသုံးပြုလှုပ်ဆောင်သွားရေးကိစ္စဖိုရမ်တက်ရောက်တဲ့နိုင်ငံတွေအကြားသဘောတူညီမှုရယူဖို့ရှိတယ်ဆိုတာERF အပီးထုတ်ပြန်မှုပြင်ဆင်ထားတဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ ERF အစည်းအဝေးကိုအာဆီယံဖွဲ့ဝင်ဆန်နိုင်ငံပြင်ဆွေးနွေးပွဲနိုင်ငံ18နိုင်ငံကဝင်ကြီးတွေတက်ရောက်ကြမှာဖြစ်ပြီးဖိလစ်ပိုင်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတာပါ။တောင်တရုတ်ပင်လယ်တွင်နိုင်ငံလုံဆောင်ရမယ့်ကျင်းဝတ်စီမင်း COC ရေးဆွဲရေးဆိုင်ရာမူပေါင်းတစ်ခုကိုသဘောတူခဲ့ကြပြီးဖြစ်ပေမဲ့ COC တစ်ခုထွက်လာဖို့မှာတော့အာဆီယံနဲ့တရုတ်နိုင်ငံတို့အကြားအပြင်းအထန်ဆက်ဆက်ဆွေးနွေးတာတွေလုပ်ရမယ်အလားအလာရှိပါတယ်။ဖိလစ်ပိုင်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ရှေ့တောင်အရှနိုင်ငံများဖွဲ့အာဆီယံနိုင်ငံသားဝင်ကြီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့ရောက်နေတဲ့မြန်မာဒုတိယနိုင်ငံသားဝင်ကြီးဦးကျော်တင်ဟာအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson နဲ့တင်းငွေနေကတီးခြားတွေ့ဆုံဆွေးနွေးပါတယ်။ဝင်ကြီးနှစ်ဦးဘာတွေဆွေးနွေးကြလဲဆိုတဲ့အသေးစိတ်ကိုတော့ဘယ်ဘက်ကမှမထုတ်ပြန်သေးပါဘူး။ဒီအစည်းအဝေးတွေကိုနိုင်ငံသားဝင်ကြီးဒေါက်ဆန်းစုကြည်တော်မတဲ့ပဲဒုတိယဝင်ကြီးဦးကျော်တင်တက်ရောက်နေတာပါခင်ဗျာ။
အခုလခုနှစ်ရက်တနင်္လာနေ့မနက်ပိုင်းဗီဒီယိုအမေရိကန်တန်ရက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အဲလစ်ဆန်ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.